မြန်မာနိုင်ငံကအဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့မနက်ဖြန်မှာစတင်မဲ့ဂျပန်နိုင်ငံခီးစဉ်ကိုပြပရောက်နေတဲ့မြန်မာတွေဒါမကဂျပန်နိုင်ငံသားတွေပါစိတ်ဝင်စားနေကြပါတယ်။နှစ်ပေါင်း30လောက်မှာပထမဦးဆုံးအကြိမ်သွားမဲ့ဂျပန်နိုင်ငံခီးစဉ်ကဂျပန်မြန်မာဆက်ဆံရေးမှာလည်းတစ်ဖက်တစ်လမ်းကအထောက်အကူဖြစ်မယ်လို့မျှော်လင့်သူတွေလည်းရှိနေကြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ကိုအောင်လွင်ဦးကစုံစမ်းထားသမျှပြောပြပေးမှာဖြစ်ပါတယ်ရှင်။
ဂျပန်ဆိုရဲ့ဖိတ်ကြားချက်နဲ့ဒီလ19ရက်နေ့ထိသတင်းတစ်ပတ်ကြာသွားရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်မှာတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံချိုင်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ဒီလိုပဲဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့လည်းစနေနေ့ရက်ရောက်ချင်းဆိုလိုတွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းတချို့မျိုးတော်ကမြန်မာရေးလှုပ်ရှားသူတူဖြစ်တဲ့ကိုတောင်းမြင့်ကပြောပါတယ်
။ဒေါ်ဆုနဲ့ဒီမှာရှိတဲ့တိုကျိုမှာရှိတဲ့ဗမာမိသားစုတွေနဲ့တွေ့ဖို့ပြင်ဆင်ထားတာရှိတယ်။အဲနောက်15ရက်နေ့တနင်္လာနေ့မှာတော့ကျူတိုတက္ကသိုလ်မှာသူကျူတိုတက္ကသိုလ်မှာသူကျောင်းတက်ခဲ့တဲ့နေရာမှာလည်းအလုံးစကားပြောရင်းနဲ့တစ်ဖက်မှာလည်းအဲ့နယ်တစ်ဝိုက်မှာရှိတဲ့အဲဂျပန်အနောက်ပိုင်းတစ်ဝိုက်မှာရှိတဲ့ဗမာတွေနဲ့တွေ့ဖို့လည်းစီစဉ်ထားတယ်။ဒါကျွန်တော်တို့ဗမာတွေနဲ့ပတ်သက်တဲ့အစီအစဉ်ပေါ့နော်။သူဒီဝန်ကြီးချုပ်နဲ့လည်းတွေ့မယ်ပြောတယ်။နောက်ဒီဂျပန်ဒီဟောဗောဘရင်အမျိုးအနွယ်တွေနဲ့လည်းတွေ့မယ်ဆိုတဲ့ဟာတော့ကြားထားတယ်ရှင်
။နာမည်ကျော်ကျူတိုတက္ကသိုလ်မှာလွန်ခဲ့တဲ့1985-86ခုနှစ်ဒီမှာတုန်းကသူတေသီဖြစ်လေးလာစီပူရင်ဂျပန်နိုင်ငံမှာနေထိုင်ခဲ့ဘူးတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခုဒီချိန်ခီးစဉ်ကိုတော့အဝေးရောက်မြန်မာနိုင်ငံသားတွေသာမကဂျပန်လူထုကြားမှာပါအကြီးအကျယ်စိတ်ဝင်စားနေကြတာပါ။ဂျပန်နိုင်ငံသားဝါရင်သတင်းစာဆရာတူလည်းဖြစ်မြန်မာရေးကျွမ်းကျင်သူတူလည်းဖြစ်တဲ့မစ္စတာတနာဘဲခေါ်ဥရွှေပါကတော့မြန်မာနိုင်ငံရေးအကြောင်းထဲထဲဝင်ဝင်မသိသူတွေကအစအခုခီးစဉ်ကိုစိတ်ဝင်စားနေကြတယ်လို့ဆိုပါတယ်။
ဂျပန်ရဲ့အနေနဲ့တော့ဗမာပြည်အခြေအနေဗမာပြည်အခုလည်းတော့ဖြစ်နေပဲဆိုတာကိုမသိတဲ့လူများပါတယ်ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ဆိုရင်ဘယ်သူမှစိုးကြည့်တယ်ဆိုလို့သူကောင်းစားတယ်ဖြစ်တယ်နိုင်ငံတကာမှာလည်းနာမည်ကျော်ကြတယ်ဘယ်သူဆုရှင်တယ်ဖြစ်တယ်အဲ့ဒီအမျိုးသမီးဂျပန်ကိုတော့ပါပဲဆိုပြီးတော့ပြောနေကြတယ်ဂျပန်တွေများပါတယ်ခင်ဗျ
မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေနဲ့အတူနှစ်ပေါင်းများစွာထိန်းသိမ်းခံနေရကလွတ်မြောက်လာပြီးလွတ်တော်ကိုယ်စားတူလည်းဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကနှစ်နိုင်ငံဆက်ဆံရေးမှာပုံမှန်နားလည်မှုတွေရင်းနှီးမှုတွေတည်ဆောက်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဂျပန်နိုင်ငံချိုင်းဝန်ကြီးဌာနကကြေညာထားတာပါဒီချိန်ထဲမှာပဲဂျပန်လုပ်ငန်းရှင်တွေကြားမှာလည်းစီးပွားရေးအရာဆက်ဆံမှုတွေတိုးမြင့်မှုမျှော်လင့်ချက်တွေလည်းကြီးထွားနေတာဖြစ်ပါတယ်ဒါပေမဲ့လည်းမြန်မာဆူရရဲ့တာဝန်ရှိသူတူမဟုတ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်ဂျပန်စီးပွားရေးသမားတွေမျှော်လင့်နေသလိုရလဒ်မျိုးကတော့ထွက်ပေါ်မလာနိုင်ဘူးလို့ဂျပန်နိုင်ငံသားဝါရင်သတင်းစာဆရာဦးရွှေပါကတုံ့သက်ပါတယ်
။ရေဘူးရသဘောနဲ့ဒီနှစ်နိုင်ငံအပြန်လာနားလည်မှုအရင်ကထည့်ပေါ်မိတင်လာမယ်ဆိုတာနဲ့ဆိုင်လာမယ်ဆိုတာအဲ့ဒါထေချာပါလေ။ဒါဂျပန်စီးပွားရေးသမားတွေကဒေါအောင်ဆန်းစုကြည်ကိုအခွင့်အရေးယူပြီးတော့ဒီပေါ်မှာဒီဒီကွဲသေးကိုဥင်ထပ်ဘောဆိုလာမျိုးစန္ဒပြင်းပြတယ်ချင်ပါရဲ့ဒါပေမဲ့ဒါကတော့စီးပွားရေးရတယ်ဂျပန်ကဒီဗမာပြည်ကိုဒီထက်ပေါ်လုပ်ငန်းထိုးချေဖို့ဟာရှိနေချင်ပါတယ်အဲ့ဒါကဒါပေမဲ့ဒုစုလာဖို့ကိစ္စနဲ့ဓာတ်ရိုက်ဆက်ဆံနေတဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်အနေနဲ့တော့ယူဆပါတယ်ခင်ဗျ
မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးကူညီတွေအဓိကပေးရနေတဲ့တိုင်းပြည်တစ်ခုဖြစ်တဲ့ဂျပန်နိုင်ငံကမြန်မာနိုင်ငံပေးစရာရှိနေတဲ့ပြပကျွင်းမီဒေါ်လာတန်းတစ်ထောင်လောက်ကိုပေးချေတယ်အောင်ဒီနေ့စက်မိုင်းကပဲကြားဝင်ကူညီထားတာပါဒီလိုပဲမြန်မာနိုင်ငံဘန်ဒါရီလောကအတွက်အထောက်အကူဖြစ်စေမဲ့အစုရှယ်ယာဈေးကွက်တစ်ခုဖန်တီးနိုင်မလို့လဲ Twitch Stock Exchange နဲ့ Taiwan Securities Company တွေကကူညီနေကြတာဖြစ်ပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကုန်သွယ်မှုတွေတွန်းမြင့်မှုမျှော်လင့်နေတဲ့ဂျပန်နိုင်ငံကလက်တလုံးမြန်မာနိုင်ငံတွင်စီမံကိန်းပေါင်း35ခုမှလည်းဝင်ရောက်လုပ်ကန်နေတာဖြစ်ပြီးဒီထဲမှာရန်ကုန်တိလဝအထူးစီးပွားရေးဆောင်တိဆောက်ရေးလုပ်ငန်းကတော့အကြီးဆုံးတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ